တော်တာရှင်များကျမ်းမာတော်မူပါစာရှင်ဒီတစ်ပတ်နိုင်ငံတော်တစ်စီတို့အစီအစဉ်မှာအကတိလိုက်စားမှုတိုက်ဖြတ်ရေးအရှိန်ဟုန်မြင့်မားလာစေရေးအတွက်လွှတ်တော်ကဆောင်ရွက်ပေးရမယ့်ကိစ္စတချို့ကိုဆွေးနွေးတင်ပြသွားပါမယ်။မြေပြည်တော်မှာအခုကျင်းပနေတဲ့ဒုတိယအကြိမ်ပြည်ထောင်စုလွှတ်တော်ရဲ့ဆက်နှက်ကြိမ်မြောက်ပုံမှန်အစည်းအဝေးမှာအကတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့2018ခုနှစ်အတွက်နှစ်ပတ်လည်စီရင်ခန်းစာကိုတင်သွင်းလာခဲ့ပါတယ်။လွှတ်တော်ကိုယ်စားလှယ်တချို့ကတက်ကြွစွာပဲအစည်းအဝေးခန်းစာအပေါ်ဆွေးနွေးခဲ့ကြပါတယ်။2018ခုနှစ်အတွင်းတိုင်ကြားစာ1543စောင်ကိုရရှိခဲ့တဲ့ကော်မရှင်အနေနဲ့အမှု46မှုပဲတရားစွဲဆိုအရေးယူနိုင်ခဲ့တဲ့အပေါ်လွှတ်တော်ကိုယ်စားလှယ်များအားမလို့အားမရဖြစ်ကြရပါတယ်။လက်ရှိဥပဒေအရကော်မရှင်အနေနဲ့အမှုတွေကိုဖော်ထုတ်ရမှာကော်မရှင်အဖွဲ့ဝင်တဦးကဦးဆောင်ပြီးစုံစမ်းရေးအဖွဲ့ဖွဲ့ရတာဖြစ်ပါတယ်။ကော်မရှင်အဖွဲ့ဝင်15ဦးသာရှိတာမို့တပြိုင်တည်းမှာစုံစမ်းရေးအဖွဲ့9ဘွဲပဲဖွဲ့နိုင်တယ်လို့သိရပါတယ်။တကယ်လို့သာစုံစမ်းရေးအဖွဲ့တွေကိုကော်မရှင်အဖွဲ့ဝင်ကိုယ်တိုင်ကဦးဆောင်စရာမလိုရင်လိုအပ်ချက်နဲ့အညီစုံစမ်းရေးအဖွဲ့များကိုတိုးချဲ့ဖွဲ့စည်းလာနိုင်မှာဖြစ်ပါတယ်။ဒါကြောင့်ကော်မရှင်အဖွဲ့ဝင်တဦးပါမှစုံစမ်းရေးအဖွဲ့ဖွဲ့နိုင်တယ်ဆိုတဲ့အချက်ကိုလွှတ်တော်ကပြင်ဆင်ပေးရပါမယ်။ဒါပေမဲ့ဥပဒေကိုပြင်ယုံနေတော့မလုံလောက်ပါဘူး။ကော်မရှင်ဘက်ကလည်းအရေးအသွေးပြည့်မီတဲ့လူစွမ်းအားအရင်းမြစ်များစွာကိုမွေးထုတ်ဖို့လိုအပ်လာပါတယ်။46ခုကိုစုံစမ်းခဲ့တဲ့စုံစမ်းရေးအဖွဲ့ဝင်များကိုအမာခံထားပြီးဆက်လက်တိုးချက်လေ့ကျင့်ပေးတင်ပါတယ်။တစ်ဖက်ကလည်းဖြောက်မှတ်မှုကိုအာမခံနိုင်တဲ့အာဂတိတိုက်ဖြတ်ရေးဆိုင်ရာအထူးကျွမ်းကျင်သူများကိုမွေးထုတ်ပေးထားဖို့လိုအပ်လာပါတယ်။တစ်နှစ်မှာ46ခုစုံစမ်းပြီးတရားစွဲဆိုနိုင်ခြင်းကိုကော်မရှင်ရဲ့အမြင့်ဆုံးစွမ်းဆောင်ရည်လို့မတတ်မှတ်ပဲမိဖက်များနဲ့အကြက်အသေးကိုမဟာဗျူဟာကြကြဖြတ်ကျော်ကြဖို့ကော်မရှင်မှာအခွင့်အလမ်းတွေအများကြီးရှိနေပါတယ်။အစီရင်ခံစာနဲ့ပတ်သက်ပြီးလွှတ်တော်ထဲမှာအဝေးဘန်းဆုံးနောက်တစ်ခုကတော့ကော်မရှင်ကဝင်ကြီးဌာနများကိုတိုင်စာ1295စောင်ပြန်လွှဲပေးရမှာဌာနဆိုင်ရာများဘက်ကတိုင်စာ900ကျော်ကိုပဲပြန်လည်ဖြည့်ကြားတဲ့ကိစ္စဖြစ်ပါတယ်။ဝန်ကြီးဌာနများဘက်ကပြည်သူယုံကြည်အားထားနိုင်လောက်တဲ့ထိုက်တဲ့အရေးယူမှုတွေမရှိဘူးဆိုတာထင်ရှားလာပါတယ်။တကယ်တော့ကော်မရှင်အနေနဲ့အကြမ်းလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အရေးယူမဲ့အစားပြစ်မှုကျူးလွန်သူကိုနိုင်ငံဝန်ထမ်းဥပဒေနဲ့အရေးယူစေခြင်းရင်သူ့ရဲ့သက်ဆိုင်ရာဌာနကိုဥပဒေအရပြန်လွှဲခွင့်ရှိနေပါတယ်။ဒီလိုမျိုးတခြားဒီစဲဥပဒေအရအရေးယူဖို့ဌာနဆိုင်ရာများကိုပြန်လည်လွှဲပြောင်းပေးရမှာအထက်လူကြီးများကဌာနတွင်းအကြမ်းလိုက်စားမှုများကိုဖုံးဖိကာကွယ်ပေးကြတာတွေရှိနေကြောင်းကိုလည်းကော်မရှင်ဥက္ကဋ္ဌကိုယ်တိုင်ကထုတ်ဖော်တင်ပြသွားပါတယ်။ဌာနတွင်းအမြင့်တွယ်နေတဲ့ခြားစားမှုတွေကိုကော်မရှင်တစ်ဖွဲ့နဲ့ဖြည့်ရှင်းလို့မရနိုင်ကြောင်းကိုဥက္ကဋ္ဌကအသိပေးသွားခဲ့ပြီးဖြစ်ပါတယ်။ကော်မရှင်အနေနဲ့ပြည်သူလူထုကိုဒိုက်ရိုက်ထိခိုက်စေတဲ့ဌာနတွင်းအသေးစားအကြမ်းလိုက်စားမှုများကိုဖြည့်ရှင်းဖို့တာဝန်ဟာသူ့အတွက်ကြီးမားလွန်းလာမှုသက်ဆိုင်ရာဌာနများကိုဦးဆောင်နေသူအကြီးအကဲ200ခန့်ကပဲတာဝန်ယူမှုတာဝန်ခံမှုမြင့်မားစွာနဲ့အကြမ်းလိုက်စားမှုများကိုဖြည့်ရှင်းတင်တယ်လို့ဆိုပါတယ်။ဒါကြောင့်ပြည်သူကိုဓာတ်ရိုက်ထိခိုက်နေတဲ့အောက်ခြေအသေးစားအကြမ်းလိုက်စားမှုများကိုထိမ့်ချုပ်တိုက်ဖြတ်ရေးဟာအစိုးရဌာနအသီးသီးက CPU လို့ခေါ်တဲ့အကြမ်းလိုက်စားမှုတိုက်ဖြတ်ရေးယူနစ်များကိုသာအားထားရမယ်အနေအထားဖြစ်နေပါတယ်။သောတာရှင်များရှင်20ရာစုအလယ်ပိုင်းရဲ့ဘီရိုကရေစီရန်ရာကိုအခြေခံထားတဲ့ CPU များပေါ်ပေါက်လာုံနဲ့တော့အမြင့်တွယ်နေတဲ့ဌာနတွင်ခြားစားမှုများကိုဖြည့်ရှင်းနိုင်ဖို့မလွယ်ကူပါဘူး CPU များမှလည်း 边把边娘些面，轮来的一派鲁木破西锅子来面，把文件片，表面表来也嘛，苦看木面西拉嘛皮倒来，西卡嘛带路没亚的七尼姑，小尼比苏拉姑，那地边点边路巴的，这地下不过面嘛把的鱼 ，C B U 面也，算上结果。阿弥阿金飘零塔路米阿布苏拉古，塔卡塔卡，地势阿巴哩。但加啥？坦克尼亚椒嘛，高麦辛古，阿亚椒呗，边加给大家，得地巴呗。塔那段阿有水泥的，阿地沙阿个里来沙木面呢，不得比高麦辛路难达，打工没路，乌个塔个地零标多比皮巴哩。塔那段阿金边木面古。提要说高贵大西部，那是大文有你的，他那积木叔叔帮你也看也，阿头木姑，我们先啊，鸟脸上山里也是吧嘞。大家，那里他那几个那样个 ，CPU 面呢，多拍天朝南部，六道故事里面见头铺六二比七八嘞。比方就说到个，比如文山木龙岩山面段，但是呢，欧秋木龙岩山面。包包拉一堆，木瓦拉面吃嘛白白，蛋呢皮呢绿豆面耶，然后也有啊。天朝为三亚县里亚里个破商铺，真比店边阿爸嘞。第六妈们留言，绿豆故事里的乌孙女的路 ，CPU 面哈，蒙拉根上呢，小面大皮多南桥，店边来阿爸嘞。多大些面，阿个里白瓜，比面嘛南安诺的几个。地上人家把戏，么都国家木棉个单布他也，这么你牛得马行。